အကြမ်းဖက်တိုက်ခိုက်မှုကြောင့်ကြရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကဟိန္ဒူဘာသာဝင်တွေကတော့နောက်တစ်ကြိမ်အကြမ်းဖက်တိုက်ခိုက်ခံရမှာဆိုတဲ့အတွက်မိမိတို့ကျေးရွာတွေမှာမပြန်လို့ကြဘူးလို့ပြောပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲကဗုဒ္ဓဘာသာဝင်အများစုရှိရာလုံခြုံစိတ်ချရတဲ့မြို့တွေမှာဒါမှမဟုတ်သူတို့နဲ့မျိုးနွယ်တူအိန္ဒိယနိုင်ငံမှာပြောင်းရွှေ့အခြေချလို့တဲ့စန္ဒာရှိကြောင်းပြောပါတယ်။ VOA သတင်းတောက်မာရက်စ်ဟဆိုင်ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ပြည်ရဲ့အကုလာတဲ့အာစာလူခေါ်တဲ့ရင်းညာအကျန်းဖက်အုပ်စုကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့လုံညုံကြီးကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအဲ့ဒီဒေသကရင်းညာမွတ်စလင်တွေနဲ့အတူဟိန္ဒူဘာသာဝင်တွေလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြတာပါရခိုင်ပြည်နယ်မှာနောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်မှုဖြစ်လာမှာဆိုတဲ့အတွက်သူတို့ရဲ့နေရာရင်ကျေးရွာတွေမှာပြန်နေခြင်းနဲ့ဆန္ဒမရှိဘူးလို့ဘင်္ဂလားဒေ့ရှ်တို့ကတဲ့စခန်းကိုရောက်နေတဲ့ဟိန္ဒူဘာသာဝင်တွေကပြောပါတယ်အကုလာအကျန်းဖက်တိုက်ခိုက်မှုအပြီးတလအကြာမှာဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မြှုပ်ထားတဲ့ဟိန္ဒူရုပ်အလောင်း45ခုကိုနေရာ3ခုမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေကြောင့်သူတို့ကိုဗုဒ္ဓဘာသာဝင်အများစုရှိတဲ့မြို့တွေမှာနေရာချထားပေးဖို့မြန်မာအစိုးရကစီစဉ်မပေးဘူးဆိုရင်တော့သူတို့အနေနဲ့အိန္ဒိယနိုင်ငံကိုရွှေ့ပြောင်းလို့ကြောင်းဘိုလီဗဇားရွာကအသက်52နှစ်အရွယ်စန်သစရာလူလီမိုဟန်စေးကပြောပါတယ
်ရတာရှိလာမြအားရဆန်တီနလာအားရဂီလာအရဖာနိုရာကောအားရမာဒလာဂီအားရတူဟိုက်ဒေ
ရခိုင်ပြည်နယ်အတွင်းကျွန်တော်တို့နေခဲ့တဲ့ကျွော်တွေကဟိန္ဒူတွေအတွက်ဘလို့မှလုံခြုံမှုမရှိတော့ပါဘူးမြန်မာစုအကသာကျွန်တော်တို့ကိုရန်ကုန်လိုနေရာမျိုးမှာပြောင်းရွှေ့နေရာချထားပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ဖို့အသင့်ရှိပါတယ်လုံခြုံစိတ်ချရတဲ့ဒေသမှာနေရာချထားပေးဖို့မြန်မာစုအကမကူညီနိုင်ဘူးဆိုရင်တော့ကျွန်တော်တို့အိန္ဒိယနိုင်ငံမှာပဲသွားနေကြပါတယ်အိန္ဒိယနိုင်ငံကလည်းကူညီလိမ့်မယ်လို့မျှော်လင့်ရပါတယ်
ရခိုင်ဒေသအကြမ်းဖက်မှုတွင်ဟိန္ဒူဘာသာဝင်60ကျော်အသက်ခံရပြီးဒါဟာအာဆာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောနေပေမဲ့သူတို့အဖွဲ့ဟာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့အာဆာအဖွဲ့ကညင်းထားပါတယ်။အင်္ဂလာ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခြင်းကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးဝင်လာတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ထဲမှာဟိန္ဒူဘာသာဝင်က800လောက်ရှိတာပါ။အဲ့ဒီဟိန္ဒူတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုရရောက်ချင်းမှာပဲသူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေကိုမြန်မာလူညုံရေးတပ်နဲ့လက်နက်ကင်ဗုဒ္ဓဘာသာရခိုင်တွေကတတ်တာပါလို့ဘင်္ဂလီသတင်းတောက်တွေကိုပြောခဲ့ပေမဲ့နောက်ပိုင်းမှာလေးသံပြောင်းသွားကြပါတယ်။သူတို့ဟိန္ဒူတွေကိုမြန်မာလူညုံရေးတပ်နဲ့ဒေသခံရခိုင်တွေတတ်တာပါလို့ခုတော့ဘယ်ဟိန္ဒူဒုက္ခသည်ကမှမပြောကြတော့ပါဘူး။တချို့ကတော့ဟိန္ဒူတွေကိုလာတတ်သူတွေဟာရိုဟင်ဂျာစစ်သွေးကြွတွေဖြစ်တယ်လို့ပြောပေမဲ့တချို့ကတော့အကြမ်းဖက်တပ်ဖြတ်သူတွေဟာမျက်နှာစီးရတာမို့ဘယ်သူတွေမှမသိနိုင်ဘူးလို့ပြောပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေဆက်ပြီးလှုပ်ရှားနေစေမို့ဟိန္ဒူတွေအတွက်အန္တရာယ်ရှိစေပဲလို့ချေကုံချူရီယာသားဟိန္ဒူဒုက္ခသည်နရန်ဂျန်ရူဒရာကပြောပါတယ
်ခလာဘတ်တုံကီဒီအာရုံကီဒီလေအာရဒရက်ဒေါ်လာကေဒီဟိုစီအဒွန်ဟိန္ဒူဟာရီဗလာယေအာရဟာရီဗလာယေမတ်တန်အတေဘောလာကေ
အေးရိုဟင်ဂျာတွေကကျွန်တော်တို့ရွာသားတွေကိုခုထိချင်းချောင်းနေတော့မှာပဲသူတို့ကဟိန္ဒူတွေကိုတတ်တယ်ကျွန်တော်တို့ကိုရွာကိုပြန်မယ်ဆိုရင်သူတို့ကကျွန်တော်တို့ကိုတတ်လိမ့်မယ်ဒါမှကရဲလဲမရှိဘူးစစ်တပ်လည်းရှိတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ရွာပြန်ရဲမလဲဗျာရန်ကုန်မြို့လိုနေရာမျိုးမှာနေခွင့်ရရင်တော့စိတ်ထက်လုံးကြုံတာပေါ့အိန္ဒိယနိုင်ငံကိုတောက်ခွင့်ရမယ်ဆိုရင်လည်းကျွန်တော်တို့အေးအေးဆေးဆေးနေနိုင်မှာပ
ါနောက်ထပ်ဟိန္ဒူဒုက္ခသည်တဦးဖြစ်တဲ့မီလွန်စေးကလည်းသူတို့ဟိန္ဒူတွေကိုရင်းညာစစ်သွေးကြော်တွေကတတ်တာပါလို့ပြောပြီးအခုချိန်ထိချိန်ချောက်ခံနေရစေပဲလို့ပြောပါတယ်
အားရချရဒါရှိအော်တရတဲ့စံဒီယောအားရဆေးဟမ်မဒဟနာမင်းဘီကွန်ရှူရှန်တယ်အစီအလိုက်ဆလာတာရဖီရီတ
ဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့အေဝတ်ချေပြင်းနေဆိုပေမဲ့မြန်မာနိုင်ငံကကိုနိုင်ငံဆိုတော့မြန်မာပြည်ကိုပဲပြင်ကျင်ပါတယ်အယ်ယခင်းလို့ခေါ်တဲ့ရိုဟင်ဂျာစစ်သည်ကြွတွေကကျွန်တော်တို့နေခဲ့တဲ့ဒေသတဝိုက်ခြေရာဖြောက်နေကြတာပါမြန်မာဆွေရကသာစစ်တွေဒါမှမဟုတ်ရန်ကုန်လိုနေရာမျိုးမှာနေရာချထားပေးမယ်ဆိုရင်ပြန်ဖို့အဆင်သင့်ပါပဲ
ဘင်္ဂလားဒေ့ရှ်ဘက်ရောက်လာကြတဲ့ဟိန္ဒူဒုက္ခသည်တွေကအနီကန်ဒါဆိုသူနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ဒါကာမြို့အခြေဆိုင် New Age သတင်းဌာနသတင်းတောက်နူရူအစ္စလမ်ကသူ့အတွေ့အကြုံကိုပြောပြပါတယ်
When I met her again in Cox's Bazar around the middle of September, she said that she could not identify the killers of her husband and other relatives.
မြန်မာစစ်သားတွေကသူ့ယောက်ျားနဲ့ဆွေမျိုးခုနှစ်ယောက်ကိုတတ်ခဲ့တယ်လို့အနီကာဒါက August 28နေ့မှာကျွန်တော်ကိုပြောခဲ့တယ်။နောက်တစ်ခါ September လလေတဲ့ Cox Bazar မှာသူနဲ့ပြန်တွေ့တော့သူ့ယောက်ျားကိုတတ်တဲ့သူတွေဟာမျက်နှာဖုံးနဲ့မှုသူသေချာမသိဘူးလို့ပြောပြန်ရော Hindu တွေကိုတတ်တဲ့သူတွေဘယ်သူတွေလဲဆိုတာခုချိန်ထိဗဟေသိဖြစ်နေတော့မှာပဲ။
အနီကန္ဒါဟာနောက်ပိုင်းမြန်မာနိုင်ငံလေးကိုပြန်ဝင်လာတဲ့ဟိန္ဒူအမျိုးသမီး၈ဦးတွေကတဦးဖြစ်ပြီးဟိန္ဒူတွေကိုရိုဟင်ဂျာစစ်သွေးကြွတွေကတတ်တာပါလို့မြန်မာမီဒီယာတွေကိုပြောသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တုတ်ကသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကတော့ဟိန္ဒူတုတ်ကသည်တွေဟာမြန်မာအစိုးရကိုမျက်နှာကြိုသွေးကျင်တဲ့အတွက်ရိုဟင်ဂျာစစ်သွေးကြွတွေအပေါ်အ အပြစ်ပုံချပြီးလိန်ပြောနေတာသာဖြစ်တယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းမြန်မာစစ်တပ်ရဲ့လက်ချက်နဲ့ဒေသခံတွေတည်ခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကညှင်းဆိုထားပါတယ်ခင်ဗျာ။